နေပြည်တော်ကျင်းတောင်မှာနှစ်ရှည်ထောင်ဒဏ်ကြခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုထောင်ရင်းကနေတခြားနေရာတစ်ခုကိုပြောင်းရွှေ့လိုက်တယ်လို့နှီးဆက်တဲ့သတင်းရင်းမြစ်တချို့ကပြောပါတယ်။လက်ရှိပြစ်ဒဏ်တွေကိုဆိုင်းငံ့ပြီးနေပြည်တော်ကဒုဝန်ကြီးတွေနေထိုင်တဲ့နေရာတစ်ခုကိုနေအိမ်အကျယ်ချုပ်ပုံစံနဲ့ပြောင်းရွှေ့လိုက်တာလို့သတင်းတွေထွက်ပေါ်နေတဲ့အပေါ်အတိပြုနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရကို VOA ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေမဲ့ဖုံးကန်ဖြေကြားခြင်းမရှိပါဘူး။ဒေါန်ဆန်းစုကြည်နဲ့နှီးဆက်တဲ့အတိုင်းဝိုင်းမှာလည်းအတီမပြုတ်နိုင်တဲ့သတင်းတွေကအမျိုးမျိုးရှိနေပါဗျ။ဒေါန်ဆန်းစုကြည်ကိုတနင်္လာနေ့ကစပြီးနေအိမ်အကျယ်ချုပ်ပုံစံပြောင်းထားတယ်လို့သိရတဲ့အကြောင်းနှီးဆက်သူတချို့က VOA ကိုပြောပေမဲ့လက်တလောတီးခြားအတီပြုတ်နိုင်တဲ့အခြေအနေမရှိသေးပါဘူး။နေပြည်တော်ထောင်နဲ့နှီးဆက်သူတွေကတော့ဒေါန်ဆန်းစုကြည်နေပြည်တော်ထောင်တွင်းမှာမရှိတော့သလိုဘယ်နေ့ကဘလို့ပြောင်းရွှေ့သွားတယ်ဆိုတာမသိရသေးကြောင်းလည်းပြောကြပါဗျ။မာရဝီဇီယာဗုဒ္ဓရုပ်ပွားတော်လို့ခေါ်တဲ့အများပြည်သူအတွက်ဖွင့်ပွဲလုပ်တဲ့နေ့အထိတ်မှတ်အနေနဲ့အကျဉ်းသားတွေကိုလူငင်းချမ်းသာကွင်းနဲ့တူနှစ်ရှည်အကျဉ်းကျနေတဲ့ဒေါအောင်ဆန်းစုကြည်ကိုပါနေအကျယ်ချုပ်ကိုရွှေ့ပြောင်းပေးနိုင်ခြင်းရှိရဆိုတဲ့သတင်းဟာအခုတလောမှာထွက်ပေါ်နေပေမဲ့ VOA ကလည်းအတည်ပြုနိုင်သေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကထိုင်းနိုင်ငံကြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရမှာလဲတွေ့ဆုံခဲ့တဲ့နေရာနဲ့ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုစစ်ကောင်စီဘက်ကရောထိုင်းဘက်ကပါထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။ထောင်နဲ့နှီးဆက်သူတွေကတော့ထိုင်းနိုင်ငံခြားရေးဝန်ကြီးကအကျဉ်းထောင်မှာလာရောက်တွေ့ဆုံတာမဟုတ်ဘူးလို့ပြောဆိုကြသလိုအဲ့ဒီအချိန်ကလည်းဒေါအောင်ဆန်းစုကြည်ကိုနေရာပြောင်းရွှေ့ထားသလားဆိုတာသေချာမသိရသေးပါဘူး။